တော်တာရှင်များကျမ်းမာတော်မူပါစားရှင်နိုင်ငံတော်တစ်အစီအစဉ်မှာအခုတလောတင်ပြနေတာတွေကတော့တရားစွဲအဖွဲ့အစည်းတွေကတည်ဆဲဥတွေကိုပျောင်ပျောင်တင်းတင်းချိုးဖောက်မှုတွေကြောင့်နိုင်ငံသားတချို့တရားမျှတမှုကိုလက်လန်းမမီဖြစ်နေတာတွေကိုတင်ပြနေတာဖြစ်ပါတယ်ဒီတစ်ပတ်ပထမဦးစွာအထောက်အထားနဲ့တကွတင်ပြချင်တာကတော့ရန်ကုန်တိုင်းဒေသကြီးရဲ့ထောက်ကျန်ရဲစခန်းတာဝန်ရှိသူတွေဟာဥပဒေအရအပြစ်ကင်းစင်နေသေးသူနိုင်ငံသားအမျိုးသမီးတဦးကို28နာရီကြာတရားလက်လွတ်အမှုမဖွင့်ပဲချုပ်နှောင်ထားခြင်းကိစ္စဖြစ်ပါတယ်။မဆုစုဝင့်ဝါဟာ2019ခုနှစ်မေလ5ရက်နေ့မှာ28နာရီကြာရဲစခန်းမှာအမှုမဖွင့်ပဲချုပ်နှောင်ခံခဲ့ရပါတယ်။ချုပ်နှောင်ထားခံရစဉ်မှာမိမိမကျူးလွန်ခဲ့တဲ့ခိုးမှုနဲ့ချိန်ချောက်ခံရပြီးဝန်ခံချက်ကိုရက်ွက်အုပ်ချုပ်ရေးမှူးရုံးမှာလက်မှတ်ရေးထိုးခိုင်းခံခဲ့ရပါတယ်။မင်္ဂလာရုံမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူငယ်များရဲ့ကူညီဆောက်ရှောက်မှုနဲ့မတရားဖန်ဆီးချုပ်နှောင်ခဲ့တဲ့ဒုရဲအုပ်ကိုအရေးယူပေးပါလို့အစဉ်စဉ်တိုင်ကြားခဲ့ကြပါတယ်။ဒီလိုအမှုမဖွင့်ပဲ24နာရီထက်ပိုပြီးချုပ်ထားခဲ့တဲ့ဒုရဲအုပ်ကိုရဲစီကံထိန်သိမ်းရေးဥပဒေနဲ့ဆက်လက်အရေးယူပါမယ်လို့ထောက်ကျန့်မြို့နယ်စခန်းမှုကိုယ်တိုင်နှစ်နာသူထံစာနဲ့ရေးသားပြန်ကြားခဲ့ပါတယ်။ဒါအပြင်ဆက်တိုင်ချင်းရင်တရားရုံးကိုဥတိုက်လျှောက်ထားနိုင်ပါကြောင်းစာနဲ့လက်မှတ်ရေးထိုးပြီးပြန်ကြားခဲ့ပါသေးတယ်။ထောက်ကျန်ရဲစခန်းကိုအရေးယူပေးဖို့မင်္ဂလာတုံမြို့နယ်တရားရုံးကိုဥတိုက်လျှောက်ထားရမှာတရားရုံးကကြင့်ထုံ202အရစစ်ဆေးဖို့ရဲစခန်းကိုပြန်လည်ချထားပေးတာကိုအံ့ဩခြင်းကြီးစွာသိရှိရပါတယ်။ဥပဒေချိုးဖောက်သူထောက်ကျန်ရဲစခန်းကိုယ်တိုင်ကိုသူကျူးလွန်ခဲ့တဲ့အမှုကိုစစ်ဆေးဖို့လွှဲပြောင်းပေးအပ်ခြင်းဟာမိမိတရားမိမိမစီရင်ရဆိုတဲ့တရားစီရင်ရေးအခြေခံမှုကိုချိုးဖောက်ရာရောက်ပါတယ်။အဲ့ဒီကိစ္စရုံရောက်တဲ့အခါမတရားချုပ်နှောင်ခဲ့တဲ့ဒုရဲအုပ်ကိုအရေးယူပါမယ်လို့စာနဲ့ဝန်ခံအကြောင်းပြန်ခဲ့တဲ့စခန်းမှုကိုယ်တိုင်ကအခင်းဖြစ်နေကအထက်ပါချုပ်နှောင်မှုမရှိခဲ့ပါကြောင်းတရားရုံးမှာလိမ်လည်ထွက်ဆိုခဲ့တာကိုမယုံနိုင်လောက်အောင်တွေ့ရှိရပါတယ်။တောတာရှင်များရှင်တရားမျှတမှုကိုရရှိခြင်းမရရှိခြင်းဟာနောက်အဆင့်ဖြစ်ပြီးတရားမျှတမှုကိုရှာဖွေခွင့်လေးတောင်မရှိဖြစ်နေတဲ့အံ့ဩတုန်လှုပ်ဖွဲနောက်ထပ်သက်သေတစ်ခုကိုတင်ပြလိုပါတယ်။တရားရုံးတွေမှာအမိန့်ချတဲ့အခါအဲ့ဒီအမိန့်ကိုစာနဲ့ရေးပြီးတရားသူကြီးကဖတ်ပြရပါတယ်။အမိန့်ကိုမကျင့်နိုင်ရင်တရားဝင်မိတူကူးပြီးအထက်တရားရုံးကိုအယူခံဝင်နိုင်ဖို့ဖြစ်ပါတယ်။ဒီအခွင့်အရေးဟာလူသားတိုင်းရတဲ့အခြေခံအခွင့်အရေးဖြစ်ပြီးတရားစီရင်ရေးရဲ့အခြေခံမှုတစ်ခုလည်းဖြစ်ပါတယ်။အခုတော့တချို့တရားသူကြီးတွေဟာအမိန့်ကိုစာနဲ့မရေးပဲနှုတ်နဲ့ပဲချတဲ့အတွက်အဲ့ဒီအမိန့်ကိုမိတ်တူကူးလို့မရပါဘူး။မြောက်ဥက္ကလာတရားရုံးကစာနဲ့ရေးသားထားတဲ့အမိန့်မပါတဲ့အတွက်မကျေနပ်တဲ့သူကအထက်ရုံးကိုအယူခံတတ်တဲ့အခါအထက်ရုံးကအမှုကိုလက်မခံပါဘူး။ဒီဖြစ်စဉ်ကိုကြည့်ရင်တရားသူကြီးတယောက်ဟာအမိန့်ကိုစာနဲ့ရေးရမယ်ဆိုတာကိုမလိုက်နာပဲတာဝန်ပြက်ကွက်မှုကြောင့်နိုင်ငံသားတယောက်ဟာအထက်ရုံးကိုအယူခံတက်ခွင့်ဆိုတဲ့အခွင့်အရေးဆုံးရှုံးတာဖြစ်ပါတယ်။တရားရုံးနေရဲစခန်းတွေကိုပြည်သူတွေလာရောက်ပြီးအချိန်ကုန်ငွေကုန်အမှုရင်ဆိုင်ကြတာဟာတရားမျှတမှုကိုရလိုလို့ဖြစ်ပါတယ်။စခန်းမှုကိုယ်တိုင်ကမိမိကိုယ်တိုင်လက်မှတ်ရေးထိုးပြန်ကြားထားတဲ့စာနဲ့ဆန့်ကျင်ပြီးတရားရုံးမှာကွဲလွဲထွက်ဆိုတာတွေတရားသူကြီးကကိုချတဲ့အမိန့်ကိုစာနဲ့ရေးမပေးလို့အထက်တရားရုံးကိုပြင်ဆင်မှုတက်ခွင့်မရဘူးဆိုတဲ့အဖြစ်တွေဟာတရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုကိုအယုတ်ဆိုးအကြီးတန်းစေပါတယ်။တရားရုံးတော်ကအပြီးသက်အမိန့်ကိုမချခင်တရားမျှတမှုကိုပေါ်ထုတ်နေတဲ့ကာလတွေမှာရဲဥပဒေဝင်ထမ်းရှင့်နေတက်သေးတရားသူကြီးတို့ဟာတည်ဆဲဥပဒေအတိုင်းတရားမျှတမှုကိုရှာဖွေကြရမှာဖြစ်ပါတယ်။တရားရုံးတော်ဆိုတာကြီးမြတ်တဲ့ဂုဏ်သိက္ခာရှိရာအရက်ဖြစ်ပါတယ်။တရားသူကြီးဥပဒေဝင်ထမ်းတွေဟာရဲနဲ့အမှုတွေတက်သေးတွေကိုတရားခွင်တွင်တည်ဆဲဥပဒေများနဲ့ညီမျှတစွာကြားနာစစ်ဆေးဖို့နဲ့မှန်မှန်ကန်ကန်ထွက်ဆိုစေဖို့တွေအတွက်အထူးတာဝန်ရှိပုဂ္ဂိုလ်များဖြစ်ပါတယ်။ဒီလိုဥပဒေကိုစောင့်ကြပ်ဖို့တာဝန်ရှိသူများကဥပဒေကိုချိုးဖောက်တဲ့အခါနိုင်ငံသားတွေဟာတရားမျှတမှုကိုလက်လန်းမိဖို့နေနေသားသားတရားမျှတမှုကို ရှာဖွေဖော်ထုတ်ခွင့်လေးကိုတောင်းဆုံးရှုံးကြရတာဖြစ်ပါတယ်။ဒီအခြေအနေဟာမြန်မာနိုင်ငံကိုပြည်သူလူထုရွေးကောက်တင်မြှောက်ထားတဲ့အစိုးရတရက်အုတ်ချုပ်နေစဉ်မှာလုံးဝမဖြစ်သင့်တဲ့အခြေအနေဖြစ်ပါတယ်။သောတာရှင်များရှင်အခုလိုအောက်ခြေတရားရုံးနဲ့ရဲစခန်းတွေမှာဖြစ်ပျက်နေတာတွေကိုတင်ပြတာဟာတဦးတယောက်ကိုထိခိုက်စေခြင်းလို့မဟုတ်ပဲဥပဒေကိုနားမလည်တဲ့သမ္မတပြည်သူတွေကိုတရားမျှတမှုကိုမခံစားရသေးရင်တောင်တရားမျှတမှုကိုရှာဖွေခွင့်အခွင့်အရေးလေးကိုပေးစေခြင်းလို့ဖြစ်ပါတယ်။အခုတော့တရားရုံးတချို့မှာဖြစ်ချင်တိုင်းဖြစ်နေတာတွေကိုလွတ်လပ်စွာတရားစီရင်ခွင့်ပေးရမယ်ဆိုတဲ့အကြောင်းပြချက်နဲ့၎င်းရဲစခန်းတချို့မှာထင်တိုင်းကျဲနေတာတွေကိုအုတ်ချုပ်ရေးကိုဝင်းမဆွဲရဘူးဆိုတဲ့အကြောင်းပြချက်နဲ့၎င်းအစိုးရနဲ့လွှတ်တော်တွေကဒီအတိုင်းလွှတ်ထားကြရမှာပါလားနိုင်ငံသားတွေရဲ့တရားမျှတမှုအတွက်ဘလို့ထိန်းချုပ်ကြမလဲဆိုတာတွေကိုနောက်ပတ်တွင်မှတင်ပြသွားပါမယ်။မြန်မာပြည်သူပြည်သားများတရားမျှတမှုကိုရှာဖွေဖော်ထုတ်ခွင့်ရနိုင်ကြပါစေ။မတူကွဲပြားမှုများကိုတန်ဖိုးထားရင်ကျွန်မညညွန်သိမ်းပါရှင်။